မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေပေါ်ပေါက်နေပြီးလူ့သမားတွေအပေါ်ချိန်ချောက်နှောက်ယှက်မှုတွေကိုရပ်တန့်ဖို့အပြည်ပြည်ဆိုင်ရာလူ့သမားအဖွဲ့ ILO ကသတိပေးလိုက်ပါတယ်။ရန်ကုန်လှိုင်သာစစ်မှုဆောင်ကလူ့သမားတန်းရအောင်တွေမှာလူ့သမားသမဂ္ဂအဖွဲ့ဝင်တွေကိုစစ်တပ်နဲ့ရဲကတခန်းဝင်တခန်းထွက်ရှာဖွေနေတယ်ဆိုတဲ့သတင်းတွေရရှိတာကြောင့်လဲ ILO ကအင်ကာနေကထုတ်ပြန်တဲ့ကြေညာချက်တွေမှာဖော်ပြထားပါတယ်။ဒီလဆမ်းမှာပဲအရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြလှုပ်ရှားမှုတွေမှာအလို့သမားတွေအပါအဝင်လူဒန်းစားပေါင်းစုံပါဝင်လာကြတယ်လို့ဆန္ဒပြပွဲနဲ့ဆက်နွယ်ပြီးတော့အာဏာပိုင်တွေကဖမ်းဆီးအရေးယူတာတွေညဘက်မှာရှာဖွေဖမ်းဆီးတာတွေရှိနေချိန်မှာပဲ ILO ရဲ့ကြေညာချက်ထွက်ပေါ်လာတာပါ ILO ရဲ့ထုတ်ပြန်ချက်မှာတော့ကြီးလက်ဒေသတွေကနေရန်ကုန်ကပုဂ္ဂလိကလုပ်ငန်းတွေမှာလာရောက်အလုပ်လုပ်နေကြတဲ့ငယ်ရွယ်တဲ့အမျိုးသမီးအလို့သမားတွေကိုအဓိကပိတ်မှတ်ထားပြီးချင်းချောက်တိုက်ခိုက်ခံနေရတယ်လို့ဆွဆွဲထားကြောင်းလည်းဖော်ပြထားပါတယ်အနာမန်ရဲ့ချင်းချောင်းနှောက်ရှက်မှုကိုရပ်တန့်ဖို့နဲ့လုံသမားတွေရဲ့လွတ်လပ်စွာသင်ပင်ဖွဲ့စည်းခွင့်နဲ့လူအခွင့်အရေးကိုအာမခံပေးဖို့လည်းတိုက်တွန်းလာပါတယ်